ဒီဇင်ဘာလ1ရက်နေ့ဟာကမ္ဘာ AIDS AIDS နေ့ဖြစ်ပါတယ်။ကမ္ဘာတဝန်း AIDS တိုက်ဖျက်ရေးနဲ့ကုသရေးပညာပေးရေးထိမ့်မှတ်ပွဲတွေကျင်းပနေသလိုထိုင်းမြန်မာနယ်စပ်ကမဲရိုစည်းကမ်းမှာလည်းကမ္ဘာ AIDS IDS နေ့အထိမ်းအမှတ်ပွဲကိုကျင်းပခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မေရော်စေကမ်းမှာ HIV ရှိသူတွေကိုကူညီစောင့်ရှောက်ပေးနေတဲ့လက်ရှိအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာတော့ကမ္ဘာ AIDS နေ့ကို HIV ဝေဒနာရှင်နေတဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူလူအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးပညာပေးအခမ်းအနားတစ်ခုကိုမေတော်စေကမ်းမှာကျင်းပခဲ့ပါတယ်။ရွှေပြောင်းလူသမားတွေအတွက်စေဝယ်ယူနိုင်ဖို့နဲ့ရေရှည်ဘတ်ဂျက်အခက်အခဲတွေကိုကြုံနေရပေမဲ့ယောဂဖြစ်တဲ့လူနာအရေးအတွက်ကတော့တစ်နှစ်တည်းတစ်နှစ်ပို့ပြီးတော့များလာတယ်လို့လည်းမေတော်ဆေးကန်းရဲ့ HMB ပရိုဂရမ်တာဝန်ခံဖြစ်တဲ့ကိုလှိုင်မြင့်ထွန်းကပြောပါတယ
်ဒီစီးတွေအစီအမဝယ်ခြင်းနဲ့ဝယ်လို့ရတဲ့စီးမျိုးတွေလည်းမဟုတ်ဘူးဆိုတော့ဟုတ်ကဲ့မလို့အစိုးရထိန်းချုပ်ထားတဲ့စီးတွေဖြစ်တယ်လေအစိုးရထိန်းချုပ်ထားတဲ့စီးတွေဖြစ်တယ်ဆိုတော့ကဝယ်ရပြရတဲ့နေရာမှာကျွန်တော်တို့ဒီကနေ့နဲ့အခက်အခဲရှိတယ်ဒီကနေ့မှလည်းအလူရှင်တွေပြရတဲ့ budget တွေနဲ့တွားနေရတာဆိုတော့ဒါတွေကချင်းချင်ရပါတယ်။လူနာတွေဟိုဘက်ကမှလည်းမီနိုင်တဲ့လူနာတွေအားလုံးတော့ဟိုဘက်ကမှပဲပြရပါတယ်။စားချက်တော့များလာလို့တော့ကျွန်တော်ကြီးစားတာပေါ့
။တစ်နှစ်တစ်နှစ်မှာမေတော်ဆေးကန်းကိုကိုဝင်လာအပ်သူပေါင်း4000ကျော်လောက်ရှိတဲ့အထက်မှာ3000လောက်ကမေတော်ဆေးကန်းမှာလာရောက်မွေးဖွားခဲ့ကြတာပါ။ဒီထက်မှာကိုဝင်ဆောင်ဥယျာဉ်အနည်းဆုံး50ခန်းဟာ HIV ပိုးကူးစက်ခံနေရတယ်ဆိုပြီးမေတော်ဆေးကန်းရဲ့ကျန်းမာရေးဆိုင်ရာဒုတိယဒါရိုက်တာမတ်ဆိုဖီယာကဆိုပါတယ်
။ကိုဆောင်မြင့်ထင်ရဲ့ဆိုလို့ရှိရင်ကျမတို့မှာတတိယဆိုရင်ကျမတို့ခင်ဗျားရောက်50လောက်တော့ရှိတော့ပေါ့။အာဘယ်ပြောမလဲကျမတို့ကဆေးစားပေးပြီဆိုလို့ရှိရင်သူကရေရှည်နေတယ်ကျမတို့ပေးရတာ။ပေးရတဲ့ချိန်မှာလည်းကျမတို့အတွက်လည်းခုနပြောသလိုဟိုဘက်ကလည်းတစ်ဖက်ပေါ့နော်ကျမတို့ပြန်စဉ်းစားမှရေရှည်နေတယ်ကျမတို့ကရနိုင်ဖို့ရှိမရှိဆိုတော့လည်းကျမတို့လည်းပြောလို့မရဘူးလေ။သူတို့ဖြစ်ဒီအမြောက်ဒီအားဒီ IOM တို့ဒီမြန်မာတော့ခုနအစိုးရနဲ့သူတို့ဆက်စပ်ဆောင်ရွက်တဲ့အချိန်မှာကြတော့အရေးရှိနေတဲ့သူတို့ဆရာရှိဖို့တွေ့ရတော့ခွင့်နံတော့ပို့တော့ရှိတယ်ပေါ့
။ထိုင်းမြန်မာနယ်စပ်မှာ HIV AIDS ဝေဒနာရှင်တွေကိုကူညီဆောက်ရှောက်မှုပေးနေတဲ့အမျိုးသမီးများအတွက်လူမှုဆောက်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံမတ်ရီရီဝင်းကတော့ရှေ့ပြောင်းလို့သမားတွေကြား HIV ဝေဒနာရှင်လူနာတွေကပို့ပြီးတော့တိုးလာနေပေမဲ့ဆရာရှိဖို့အတွက်အခက်အခဲတွေကြောင့်ထိုင်းဆေးရုံတွေကနေမြန်မာပြည်ဘက်ဆေးရုံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးနေတယ်လို့လည်းဆိုပါတယ်
အခုလောလောဆယ်ဆယ်ပေါ့နော်ဒီဘက်မှာဆိုလို့ရှိရင်ဒီအိတ်ခိုင်မီရဲ့ပတ်သက်တဲ့ဟာတွေကတော့ပေါ့နော်မန်ကြီးကြားထဲမှာဆိုရှိရှိတော့များလာတာရှိတယ်ပေါ့နော်ဥပမာမေတော်ဆေးကမှာကိုယ်လည်းအတားလို့ပြီးရလို့ရှိရှိဒီမဲ့ဆောက်ဆေးရုံကြီးမှာကိုယ်အပ်တဲ့ခါကြလို့ရှိရှိပေါ့နော်မျိုးသမီးတွေများသောအားဖြင့်အမျိုးခံမျိုးတွေပေါ့အိတ်ခိုင်မီနဲ့ပတ်သက်ပြီးတော့ပေါ်လာကြတာမျိုးတွေရှိတယ်အဲဒါပေမဲ့ပညာပေးမှုတွေရတော့ပေါ့နော်ဖလုတ်ဖို့တော့လိုတယ်အခုလက်ရှိမှာဆိုရင်ပညာပေးမှုတွေရဒီဘက်မှာပေါ့နော်အဲ့ဒါလည်းပတ်သက်ပြီးတော့လုပ်ဖို့တွေရပညာပေးမှုပန်းတော့နည်းလာတာပေါ့နော်အဓိကကတော့အဲမိမပြည်မှာဆိုလို့ရှိရှိတော့အဲများသောအားဖြင့်ဒီလိုမျိုးအပိုင်းတွေဟိုအချိန်ကြီးနဲ့ပတ်သက်ပြီးတော့အများဆုံးအထောက်ပံ့ကြေးတွေပါတယ်ရလည်းဒီနေ့ထက်မှရောက်သွားတဲ့ခါကြတော့ပေါ့နော်ဒီမှာအဲ့ဒါပတ်သက်ပြီးတော့ပညာပေးမှုတွေနည်းလာတယ်ဒီယောဂါကကြတော့လည်းအမြဲတမ်းကတော့သူကအဲဆူချက်ယောဂဆိုတော့ကိုကမျက်စိနဲ့သိရတယ်မြင်နိုင်ဘူးသူရတော့တော့များများကကြတော့ဖြည့်စင်မှသိရတယ်ပေါ့နော်ဖြည့်စင်မှသိရတယ်ဆိုတော့ဘယ်သူမှရှိတယ်မရှိဘူးဆိုတော့ကျွန်တော်ကမသိနိုင်ဘူးအဓိကကတော့ဒီဓာကြီးကကြောနေဖို့ဆိုတော့ပြန်ပြေးမှုလေးလုပ်ဖို့လိုတယ်သူတို့တွေကြေးလေးဆစ်ဆေးကြည့်ဖို့လိုတယ်ပေါ့နော်အာဒါပေမဲ့ဒီဘက်မှာကျတော့ပြန်ပြေးမှုမှာဖြည့်စင်မှလည်းရှိမှာမဲပုံဘူးပေါ့နော်သူတွေပဲလက်ဆက်တဲ့ခါကြလို့ရှိရင်ဆေးတွေပါတွေကတော့ချို့ချို့ ARV ဆေးသောက်ရမှာရှိတယ်ချို့ချို့လို့ရှိလို့ရှိရင်မသောက်ရသေးဘူးပေါ့ဟုတ်ရင်ရဆိုလို့ရှိရင်ဒီဘက်ထမ်းမှာကကြတော့ဆေးတွေကအားနဲ့ဟိုကဖြစ်တယ်ပေါ့နော်လက်ဆောက်ဆေးရုံ0လိုမျိုးသာမကြလို့ရှိရင်ဒီဖောက်ခတ်ဆေးရုံတွေတော့စေကန်းတော့ပါပေါ့နော်ဒီမန်ကြီးဘက်ကပေါ့ဆေးတွေသူတို့ပေးရမည်ရှိတယ်ပေါ့အဲအခုဒီတစ်နှစ်နှစ်နှစ်မှာတော့ပေါ့နော်ရသောက်ဆေးရုံကြီးဘက်ကဒီမန်ကြီးနဲ့ပတ်သက်ပြီးတော့ဒီ ARV ဆေးပေးရတွေက short ချလာတယ်ပေါ့နော
်မြန်မာပြည်အစိုးရအပြောင်းလဲဖြစ်တာကြောင့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတော်များများကမြန်မာပြည်ဘက်ကိုရှေ့ပြောင်းကုန်ကြပါတယ်ဒီအတွေ့ဝေဒနာရှင်တွေအနေနဲ့ထိုင်းနိုင်ငံဘက်ခြမ်းကနေဆေးဝါးရရှိဖို့အတွက်အခက်အခဲတွေလည်းကြုံလာပါတယ်မြန်မာပြည်ဘက်ကနေဆေးဝါးထုတ်ယူမှသာရေရှည်အတွက်ဖြစ်နိုင်တာမို့မြန်မာပြည်ဘက်ကိုထိုင်းဘက်မှကုသနေတဲ့လူနာတွေလွှဲပြောင်းပေးနေတာတွေကိုလှုံ့ဆော်နေရတာဖြစ်ပါတယ်